ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အရေးကိစ္စတွေကိုဖြေရှင်းပေးဖို့အတွက်ရည်ရွယ်ချက်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ညဉ့်ဉေးဆုရှင်ကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့ပေါ်မှာနိုင်ငံတကာလူခွင့်ရေးကော်မရှင်အဖွဲ့တွေကနေပြီးတော့ကြိုဆိုလိုက်ကြပါတယ်ဖြစ်ပြနေတဲ့လက်တွေ့အခြေအနေတွေကိုလေ့လာပြီးတဲ့နောက်မှာအစိုးရကအကောင့်ထဲဖုံးဆောင်ရွက်နိုင်မဲ့အကြံပြုချက်မျိုးကိုကော်မရှင်အနေနဲ့ပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ကြပါတယ်။အသေးစိတ်ကိုမတ်နန္နာချန်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာ2012ခုနှစ်ကလူတရာကျော်တေဆုံးခဲ့ရပြီးတော့လူတသိန်းကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်စခန်းတွေမှာနေထိုင်နေရဆဲဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေအကြားဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ရှင်းဖို့အပါအဝင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ညဉ့်ဉေးရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကဖွဲ့စည်းခဲ့တဲ့အပေါ်နိုင်ငံတကာလူခွင့်ရေးကျွမ်းကျင်သူတွေကကြိုဆိုခဲ့ကြတာပါထိုင်းခြေဆိုင်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့45 Rise ကတော့ကြေညာချက်ထုတ်ပြန်ခဲ့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်ကြိုဆိုကြောင်းနဲ့ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရင်းမှာဆက်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်အောင်ကြိုးပမ်းသင့်တယ်လို့ပြောဆိုခဲ့ပါတယ်။45 Rise ရဲ့အကြံပေးဗိုလ်အဖွဲ့ဝင်လည်းဖြစ်ရခိုင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးသူလည်းဖြစ်ခဲ့ဘူးသူတောမတ်အိုဟေကင်ဒါနာကဒါဟာအများမျှော်လင့်ဆောင်စားနေတဲ့မှန်ကန်တဲ့ဆုံးဖြတ်ချက်အဖြစ်ပြောဆိုခဲ့ပါတယ
်။ A very relevant decision from the government.
အစိုးရရဲ့ဒီဆုံးဖြတ်ချက်ဟာအင်မတန်မှတင့်တော်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမျှော်မြင်ရှိတဲ့လို့ရလည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းအမှုချုပ်ဟောင်းကိုဖီအာနန်လိုထင်ရှားတဲ့ခေါင်းဆောင်တွေဟာရှုပ်ထွေးတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အရေးကိုဝိုင်းဝန်းဖြေရှင်းရမှာတင့်တော်တဲ့ပုံကူမျိုးလို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လည်းအခြေခံအားဖြင့်တော့ NLD အစိုးရရဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ကြိုးဆိုပါတယ်။
အခုဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ကိုဖီအာနန်ဖောင်ဒေးရှင်းနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပြီးတော့ဗက်လိုက်မှုမရှိဘဲတကယ်လက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုအစီရင်ခံအကြံပေးသွားမှာဖြစ်တဲ့အပြင်ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာကပါလက်ခံလာအောင်လို့မစ္စတာကိုဖီအာနန်လိုအတွေ့အကြုံရင့်ကျက်သူတဦးကိုဦးဆောင်စေတာဖြစ်တယ်လို့ကော်မရှင်တာဝန်ရှိသူတဦးကဆိုပါတယ်2008ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးသူအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကိုရိုင်းနဲ့ရခိုင်ပြည်နယ်ကိုရောက်ခဲ့ဘူးတဲ့မစ္စတာကင်ဒါနာကသူ့အနေနဲ့ကော်မရှင်ကိုဦးစားပေးဆောင်ရွက်စေချင်တာနဲ့ပတ်သက်ပြီးအခုလိုအကြံပြုခဲ့ပါတယ
် As a former reporter what I would like to see in Rakhine State
ကျွန်တော်ကိုရိုင်းလည်းအချိန်တော်တော်များများနေရာတော်တော်များများကိုရောက်ခဲ့ဘူးတဲ့ရခိုင်ပြည်နယ်မှာလူအခွင့်ရေးကိုယ်စားလှယ်ဟောင်းတူအနေနဲ့မြင်တွေ့လူတာကတော့လူမှုအတိုင်းဝိုင်းကြားမှာခွဲခြားထားတဲ့မူဝါဒတွေကိုကျော်လွှားဖို့ပဲဖြစ်ပါတယ်။လူမှုအတိုင်းဝိုင်းတွေကိုခွဲခြားထားတဲ့အတွက်အဓိကနှိမ့်နာရတာကတော့ရိုဟင်ဂျာအတိုင်းဝိုင်းပဲဖြစ်ပါတယ်။ဒါတွေကိုရခိုင်ကော်မရှင်နဲ့ကိုဖီအာနန်တို့ကဦးစားပေးဖြေရှင်းစေချင်ပါတယ
်။အလားတူအမေရိကန်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ကအာရှရေးရာတာဝန်ခံ Brad Adams ကလည်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်ကြိုဆိုကြောင်းအခုလိုပြောကြားခဲ့ပါတယ
်
ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကပြဿနာတွေရဲ့ဒစိမ့်ပိုင်းဖြစ်တဲ့လူခွင့်ရေးပြဿနာကိုဖြေရှင်းနိုင်မဲ့လက်တွေ့ကြတဲ့အကြံပြုတိုက်တွန်းချက်တွေပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကော်မရှင်ဟာခိုင်မာအားကောင်းပြီးအခြေအနေတစ်ခုလုံးကိုခြုံငုံသုံးသပ်နိုင်စွမ်းလည်းရှိပါတယ်ဒါကြောင့်ဒီကော်မရှင်ကအစီရင်ခံတဲ့အခါမှာလက်တွေ့အချက်လက်တွေကိုအခြေခံပြီးအစိုးရအနေနဲ့အကောင့်ထဲပေါ်နိုင်မဲ့အကြံပြုချက်တွေဖြစ်လိမ့်မယ်လို့လည်းကျွန်တော်တို့ကမျှော်လင့်ထားပါတယ်
။ဒါ့အပြင်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အရှိတောင်အာရှနဲ့ပစိဖိတ်ရေးရညွှန်ကြားရေးမှူး Raffin D. Jamin ကလည်းမြန်မာအစိုးရရဲ့ကော်မရှင်ဖွဲ့စည်းကြောင်းကြေညာချက်ဟာရခိုင်ရေးကိုမြန်မာတာဝန်ရှိသူတွေအနေနဲ့အလေးထားကင်တွယ်နေတာကိုပြသတဲ့လက္ခဏာတစ်ရပ်ဖြစ်ပြီးဒါဟာရခိုင်ပြည်နယ်ရင်းကလူတွေအားလုံးလူခွင့်ရေးခံစားရစေဖို့အတွက်လမ်းစာဖြစ်စေမယ်ဆိုရင်တန်ဖိုးရှိတဲ့လှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကြံပေးကော်မရှင်အနေနဲ့စက်တင်ဘာလ5ရက်နေ့ကျရင်ရန်ကုန်မှာပထမအဦးဆုံးတွေ့ဆုံကြမှာဖြစ်ပြီးတော့အခြေအနေတွေကိုလေ့လာပြီးနောက်တစ်နှစ်အကြာမြန်မာအစိုးရကိုအကြံပြုစီရင်ခံစာတင်သွင်းသွားမှာလည်းဖြစ်ပါတယ်ရှင်။